တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးမှာပို့ကုန်နဲ့သွင်းကုန်ပမာဏကွာခြားပြီးဒီလိုကုန်သွယ်ရေးမညီမျှတာတွေကြောင့်မြန်မာကုန်သွယ်ရေးဘက်ကညှဉ်းပန်းနေရဆိုတဲ့သတင်းကိုတင်ဆက်ပေးမှာပါ။ကျွန်တော်ကတော့ဇော်ထက်ပါ။တရုတ်နယ်စပ်ကုန်သွယ်ရေးမှာမြန်မာဘက်ကပို့ကုန်တန်ဖိုးဟာမနှစ်ကတည်းရောချသွားပြီးသွင်းကုန်မှာတော့ပုံများလာပါတယ်။အထူးသဖြင့်တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးမှာအတားဆီးအကန့်အသတ်တွေရှိနေအောင်မယ်ဆိုရင်မြန်မာပို့ကုန်တွေအတွက်အခက်အခဲဖြစ်နေအောင်မယ်လို့မြန်မာကုန်သွယ်ရေးကညှိတွားကြပါတယ်။မြန်မာတရုတ်ကုန်သွယ်ရေးမှာအရင်ရှိပြီးသားကုန်သွယ်မှုအတားအဆီးတွေအပြင် COVID-19 ကြောင့်ဖြစ်လာတဲ့အတားအဆီးအသစ်တွေကထပ်ပိုလာတာပါ။ဒါကိုဖြေရှင်းနိုင်ဖို့နှစ်နိုင်ငံထိပ်ပိုင်းကောင်းဆောင်တွေညှိနှိုင်းဖို့လိုတယ်လို့မူဆယ်သတိဝလံကုန်စည်တိုင်းဒူဥက္ကဋ္ဌဆိုင်းခင်မောင်ကပြောပါတယ်။ COVID-19 အကြောင်းပြပြီးကုန်သွယ်ရေးအတားအဆီးတွေတရုတ်အစိုးရကဖန်တီးနေတဲ့အပေါ်မှာလဲသူကလေးထားပြောခဲ့တာပါ။
အခု COVID-19 ရောဂါလေထားနဲ့အခုပြပေါ်နေတဲ့ဒါသိကန်တန်းမှုကပို့လာလူမဝင်ရအောင်နောက်ပြီးတော့ဟိုဟာဆရာမကွင်းလမ်းကြောင်းကနေသွားတာကိုမရတော့ဘူးပုံတွေမှုကိန်းကနားတော့ဒါအဲ့ပို့ပြီးရောကြလာတဲ့နဲ့လာနိုင်တဲ့အလားလာတော့ရှိတော့ဒါဒီတင်းပုံတွေရေးလမ်းကြောင်းမှာဒီအိမ်မကြီးများမှုရှိနေရင်တော့ဒါကတော့အမြဲတမ်းကျွန်တော်ဆုံးရှုံးနေတာမျိုးနဲ့ဆုံးတွေ့ရနေရတယ်
တရုတ်ပြည်တွင်းမှာလဲသူတို့အစိုးရရဲ့ကုန်သွယ်ရေးအတားအဆီးအကန့်အသတ်ယောဂါကာစီအကန့်အသတ်တွေကြောင့်တရုတ်ကုန်သွယ်ရေးကမြန်မာကုန်သွယ်ကိုဝယ်ယူရတဲ့အခါမှာအခက်အခဲရှိပါတယ်။ဒါကြောင့်ကုန်သွယ်မှုမှာအခုနှစ်မှာတော့ပြေးခဲ့တဲ့မနှစ်ကတည်းကဒေါ်လာတန်း30လောက်မြန်မာဘက်ကရောကျသွားကြောင်းမြန်မာကုန်သွယ်မှုမြင့်တင်ရေးညွှန်ကြားရေးမှူးဦးမျိုးသူကပြောပါတယ်
။အနေနဲ့မှာတော့ကိုယ်ကုန်ပိုင်းမှာတော့တန်း30လောက်ရောရဲ့ဒီခုနှစ်လောက်ဒီမှာရှင်ပြီးမဲ့ဆိုတော့ဒေါ်လာမှုကဘာပဲသူတို့အထိုင်ကျောက်တော့ကန့်တတ်နေကြသေးတာပဲ။အရင်တော့ကလို့နေချေယူကဆိုင်ရာတွေမလာအောင်ပြုတ်ထဲမှာပြန်တင်ပို့တဲ့အခါမှာအခက်အခဲတွေရှိတော့သူကလည်းဈေးကိုအများကြီးမပေးနိုင်ဘူး short ပြီးတဲ့အခါကျကျွန်တော်တို့ကလည်းရတာဈေးကညော့ရတာ
တရုတ်ယူနန်ပြည်နယ်နဲ့ထိစပ်နေတဲ့မူဆယ်နေဆက်ကုန်သွယ်ရေးဟာနေဆက်ကုန်သွယ်မှုမှာပမာဏအများဆုံးဖြစ်ပါတယ်နေဆက်ကုန်သွယ်ရေးအပြန်အလှန်ကုန်သွယ်မှုပမာဏကနေဆက်စက္ကန့်18ခုမှာ9လအတွင်းအမေရိကန်ဒေါ်လာတန်း6,900ကျော်ရှိပြီးမူဆယ်တစ်ခုတည်းကဒေါ်လာတန်းပေါင်း1,800ကျော်ရှိရလို့မြမကုန်သွယ်ရေးဌာနစစ်တမ်းမှာဖော်ပြထားပါတယ်နေဆက်ကုန်သွယ်ရေးစကန်ကကုန်သွယ်ရေးကတော့ပို့ကုန်သွင်းကုန်တန်ဖိုးကွာဟမှုနည်းအောင်နှစ်နိုင်ငံညှိနှိုင်းမှုလိုကြောင်းလည်းပြောပါတယ်ကျွန်တော်ဇော်ထပ်ပါရန်ကုန်ကနေပြပို့ထားတာဖြစ်ပါတယ်